စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားတဲ့မြန်မာလူမျိုး140နီးပါးရှိသွားပြီလို့လူနာရီနဲ့နှိဆက်သူတချို့က VOA ကိုပြောပါတယ်ဒီအပိုင်းတွင်ရောဂါကူးစက်မှုပမာဏပိုများလာနေတဲ့စင်ကာပူမှာပြည်တော်ပြန်ကျင်ကြတဲ့မြန်မာနိုင်ငံသားအများအပြားရှိနေပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြချင်ပါတယ်ဒီအပိုင်းနဲ့ COVID-19 ရောဂါပိုးကူးစက်မှုတိတိတသာများနေတဲ့စင်ကာပူနိုင်ငံမှာ AP24 တောက်ကြနေတည့်ရက်ထဲမှာတင်ကူးစက်သူပေါင်း900နီးပါးကိုအတည်ပြုနိုင်ခဲ့တယ်လို့စင်ကာပူအစိုးရတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ် AP24 ရဲ့နေ့အတည်စင်အရ COVID-19 ကူးစက်ခံရတဲ့စင်ကာပူရောက်မြန်မာလူမျိုး136ဦးရှိနေပြီလို့လူနာရီနဲ့နှိဆက်သူတူဖြစ်တဲ့အင်ဂျင်နီယာဦးဝင်းထိန်က VOA ကိုပြောပါတယ
်မြန်မာတွေကကူးစက်တဲ့လူတွေက136ဦးရှိတယ်အဲ့အာအလုံးကဟိုအလုသမာဂျိတ်တာတွေမှာနေတဲ့လူတွေများတယ်အဲ့ဒီကနေပြီးတော့အမျိုးသမီးတယောက်ကတော့ domestic worker ပေါ့ဗျာအိမ်ကူပေါ့အဲသူကဆေးရုံကဆင်းသွားတယ်အဲ့ဝန်သားတွေတခုပဲရှိတယ်ကျန်တဲ့လူတွေအားလုံးကတော့ယောဂကူးစက်ခံရရတယ်အဲ့လိုပဲဆေးရုံတို့ isolation center တို့ quarantine center တို့မှာရှိနေကြတယ်ဒါပေမဲ့အများစုကဆိုးသွားတဲ့အခြေအနေမှာမရှိကြဘူးဗျာ
အခုလိုယောဂကူးစက်ခံရတဲ့မြန်မာတွေထဲမှာယောဂလက္ခဏာဆိုးဝါးလွန်းသူမရှိသေးသလိုတည်ဆုံးသူလည်းတဦးမှမရှိသေးဘူးလို့စင်ကာပူကလာတဲ့မြန်မာအသိုင်းအဝိုင်းသတင်းတွေမှာဖော်ပြပါတယ်။စင်ကာပူက COVID-19 ကူးစက်မှုအများစုဟာရွှေပြောင်းအလို့သမားတွေနေတဲ့အလို့သမားအဆောင်တွေထဲမှာဆက်ဖြစ်နေတာလို့စင်ကာပူအာဏာပိုင်တွေကလည်းပြောထားပါတယ်။နိုင်ငံသားအလို့သမားတွေရဲ့လုံအားပေါ်အားထားနေရတဲ့စင်ကာပူမှာကုမ္ပဏီတွေကရွှေပြောင်းအလို့သမားရာကနန်းကနေတောင်ကနန်းအထိအဆောင်တိုက်ခန်းတွေထဲမှာလူစုလူဝေးနဲ့နေစေပြီးနှစ်ထပ်ကတင်နေနဲ့အေးရသလိုအင်းသာရီအချိုးကမိဖို့ဆရာတွေကိုဘုံသုံးရတာကြောင့်မိကတဲ့ထိတွေ့ဆက်ဆံမှုကနေပိုကူးနေတာဖြစ်တယ်လို့လဲဦးဝင်းထိန်ကရှင်းပြပါတယ်ဒီကံယောဂါဆိုကြောင့်စင်ကာပူနိုင်ငံနဲ့ပိတ်မိနေတဲ့မြန်မာနိုင်ငံသားတချို့အထူးသဖြင့်မြန်မာចောင်းသားတွေဟာအခက်အခဲကြုံနေရပြီးမြန်မာနိုင်ငံပြန်ဖို့တန်ရုံးကိုအကူအညီတောင်းရကနေမြန်မာလေကြောင်းလိုင်း MBI ကဈေးတက်တက်တော်တော်နဲ့ပြေးဆွဲပေးဖို့စီစဉ်နေတာသိရကြောင်းစင်ကာပူအခြေဆိုင်အကူအညီအပေးရေးအဖွဲ့မြန်မာကလပ်အတွင်းမူမမေကျော်စွန်းညွန်းကပြောပါတယ
်ဒီစင်ကာပူမှာကျောင်းသားတွေရှိတယ်ဆေးလာကူပြီးတော့အဆင်မပြေဘူးပေါ့ဗျာဆက်နေဖို့မြန်မာပြည်ပြန်ကျင်ကြတဲ့လူတွေရှိတယ်တချို့ကြလည်းကိုဝင်ဆောင်တွေရှိတယ်သူတို့တွေကဟိုမှပြန်မွေးမှဖြစ်မှာဒီမှာမွေးဖို့ကလည်းဘလို့မှအဆင်မပြေဘူးလေအဲ့တော့သူတို့တွေအတွက်ကပြန်မှကိုဖြစ်မှာကိုစင်ကာပူမှာကျောင်းသားတွေကလည်းတော်တော်ဒုက္ခရောက်ကြတယ်ကျောင်းကပိတ်ထားတယ်အခန်းကားတွေပေးရမယ်အလုပ်ကလည်းပတ်တိုင်းမရှိတော့ဘူးအားလုံးကသူတို့ပတ်တိုင်းမရှိတာဒီသူတို့အတွက်အရင်အဆင်မပြေဘူးသာဖို့တောက်ဖို့ကအစားပေါ့နော်အခုကိစ္စကြတော့ဒီပြန်ကျင်တဲ့လူတွေကတော်တော်အခက်အခဲဖြစ်နေတာကိုကြတော့တို့ကဒီမြန်မာ National Airline ကလည်းဝင်ကူညီပြီးတော့ဒေါက်တာကိုအနည်းဆုံးဈေးနဲ့ပြန်ကြရမှာ
အခုလိုစင်ကာပူကနေပြည်တော်ပြန်ကျင်ကြတဲ့မြန်မာနိုင်ငံသားတွေဟာအကြောင်းအမျိုးမျိုးကြောင့်စင်ကာပူမှာပိတ်မိနေသူတွေသာဖြစ်ပြီးယောဂါပိုးရှိသူမှန်သမျှကိုစင်ကာပူအစိုးရကတီးတန့်ခွဲခြားစောင့်ကြည့်ကြည့်ရှုနေတယ်လို့ဦးဝင်းထိန်ကပြောပါတယ
်အချို့ကចောင်းသားတွေရှိတယ်အဲတချို့ကလည်းဟိုဒီမတိုင်ကလေးတွေပေါ့ဗျာအလုပ်ဖြုတ်ခွန်လိုက်ရပြီးတော့လုံမရှိတဲ့လူတွေရှိတယ်ဗျာအဲတချို့ကလည်းဆေးကုလာတာတို့ရှိတယ်ဗျာတချို့ကလည်းဟိုသားသမီးတွေရှိတော့ဗျာမိဘတွေအလေလာတာပေါ့ဗျာဒါမျိုးတွေဒီမှာပိတ်မိနေတာရှိတယ်တကယ်တကယ်ကဟိုအလုပ်သမားအဆောင်မှာနေပြီးတော့ယောဂရှိတယ်မရှိဘူးစစ်ဆေးနေတဲ့လူတွေကဒီသဘောထဲမှာအကျုံးမဝင်သေးဘူးဗျာလူတယောက်ကမြန်မာတယောက်ပဲဖြစ်ဖြစ်ဘယ်နိုင်ငံသားဖြစ်ပိုးကူးတာသတိနေတယ်တို့ကသူ့နိုင်ငံကိုတို့ပြန်ပို့မှာမဟုတ်ဘူး
စင်ကာပူနိုင်ငံမှာဒီသတင်းပတ်တဲ့ COVID-19 ရောဂါပိုးတွေ့ရှိရတဲ့လူနာနေ့စဉ်1000ဝန်းကျင်ရှိနေပါတယ်။ AP24 ရဲ့စာရင်းအရ869ဦးရှိပြီးအခုချိန်ထိရောဂါကူးစက်ထားသူစုစုပေါင်း12,055ဦးရှိကသေဆုံးရသူပေါင်း12ဦးရှိတယ်လို့စင်ကာပူအစိုးရကကြေညာထားပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။